ထိုင်းနိုင်ငံမှာရွေးကောက်ပွဲကိုလာမယ့်မေလ14ရက်နေ့ကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောပါတယ်။ရွေးကောက်ပွဲတည်တည်ကျင်းပဖို့လွှတ်တော်ကိုဖျက်သိမ်းလိုက်တဲ့အကြောင်းဝန်ကြီးချုပ်ကကြေညာပြီးနောက်တည့်ရက်မှာပဲရွေးကောက်ပွဲကျင်းပမယ့်ရဲ့ကြေညာတဲ့အကြောင်းကိုကော်မရှင်ဥက္ကဋ္ဌ ETPON BOMBRA ကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။လက်ရှိဝန်ကြီးချုပ် Prayut Chan-o-cha ဦးဆောင်တဲ့စစ်တပ်လူလားသူနိုင်ငံရေးအင်အားစုတွေနဲ့ဘီလီယံနာတထေးဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့မိသားစုကိုထောက်ခံတဲ့နိုင်ငံရေးပါတီတွေကြားမှာရှင်ပြိုင်မဲ့ရွေးကောက်ပွဲအတွေ့မဲဆွယ်စည်းရုံးမဲ့အချိန်မှာရွေးကောက်ပွဲရဲ့အတိအကျထွက်ပေါ်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ပရာယုကတော့သူ့အစိုးရအဖွဲ့ဆက်ပြီးတော့အုပ်ချုပ်နေဆဲဖြစ်ပေမဲ့ရွေးကောက်ပွဲအတွေ့ရှေ့ဆက်ရမယ့်အချိန်တန်ပြီလို့ဒီကနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။